โอเคปมอกดอกเตอร์เคมาเจอครับเนี่ยเราอหายาศิษายานายเนี่ยซาตบงเจตนาฤเนี่ยปัดเสร็จไปแล้วอย่าตาที่อสีงานอชูปอเนาะอะเราก็อูซาเปลนดาเนี่ยนอกที่อปอยันซาปะเรซัมซูเนี่ยอคงอกงหนวาปิดทาเรตีเยမျိုးကိုอหายาเสร็จปูอูซาเปมิดาฤนอกซาติเนี่ยซัลลุนญูเนี่ยตบาวะฮินิเฮียฤจองเปียวปีมาအခုတစ်ခေါက်တော့ဆရာမကြီးသတိပြုရှောင်ကျဉ်တဲ့နဲ့စားစရာတွေနီးလာတွေကိုပြောမှာမို့ဘယ်ကနေစပြီးတော့ရှင်းပြခြင်းလဲဆရာမ
ဟင်းကအမွေးကြိုင်ပေါ့မြမလူမျိုးတွေရဲ့ဟင်းတွေမှာချက်ကြတယ်အခုနောက်ပိုင်းဟင်းကအမွေးကြိုင်ကို ready made လာတဲ့ဟာတွေကိုသုံးကြအဲ့ဒါတခုလည်းနည်းနည်းလေးသတိထားစေချင်တယ်အဲ့တော့ပစ္စည်းတစ်ခုခုကစက်ရုံကြီးကနေထုတ်လိုက်တဲ့အပေါ်မှာတက်ထားတဲ့အညွန်းပေါ့နော်ဒီအညွန်းကအတိအကျဖော်ပြမထားဘူးအထဲမှာဘာတွေနဲ့ဘယ်လိုလုပ်ထားတယ်ဆိုတာမသိဘူးဆိုရင်အဲ့ဒီအစားအသောက်ကစားတောက်တဲ့ရွေးချယ်တဲ့အချိန်မှာမရွေးချယ်သင့်ဘူးပေါ့နော်ဘာလို့လဲဆိုတော့အထဲမှာဘာမှမသိတာဖြစ်တဲ့အတွက်အရသာဘလောက်ပဲကောင်းကောင်းအယုတ်အသွင်သဏ္ဍာန်အစင်းသဏ္ဍာန်ဘလို့ပဲစိတ်ဝင်စားမှုကောင်းကောင်းဂျမ်းမာကြီးအတွက်ကကြတော့သူကပြဿနာဖြစ်နိုင်တယ်ဒါကြောင့်မို့လို့ဟင်းကအမွေးကြိုင်ဆိုတော့စနွင်းလေမြန်မာပြည်မှာစနွင်းဒါကျမတို့ဆိုအိမ်မှာစနွင်းကြီးအများကြီးစိုက်တယ်ဒီစနွင်းကထုတ်တာစနွင်းချက်ကြီးပေါ့စနွင်းကနေလှုပ်ထားတယ်စနွင်းမှုဒီစနွင်းမှုစစ်စစ်ကိုမိဖို့ကြောင့်မြန်မာအများအားရှိတင်တယ်ပြီးရင်ဂျင်းပေါ့နော်အားပြီးလို့ရှိရင်စနွင်းနဲ့ပုံစံတူတယ် family တူတယ်တရက်ဂျင်းကိုခေါ်သေးတယ်မြန်မာပြည်မှာအဲစနွင်းတဲ့အတိုင်းပဲအဲ့ကောင်ပပလေးတွေလှီးပြီးတော့ဈေးထဲမှာလည်းရောင်းနေအခုမြို့ပေါ်က city mart တွေမှာလည်းရောင်းနေ
ဟုတ်ကဲ့ဆရာမနောက်ထပ်ရောသတိပြုရှောင်ကျဉ်တင်တာရှိသလားဆရာမ
ခင်ဗျားဒီကိုဈေးကသွားဝယ်တယ်ဒီခက်ကကြတော့ဈေးတွေကျွေးကြတယ်အဲ့တော့စိမ့်နာတွေကိုစိမ့်နေအောင်ဝါတာတွေကိုဝါနေအောင်ဆိုပြီးတော့ဈေးတွေတုံးတယ်အဲ့တော့ဝယ်လိုက်တုန်းကတော့အစိမ့်ရောင်ကအစိမ့်ရောင်အဝါရောင်ကအဝါရောင်အိမ်ရောက်လာပြီးနောက်နေလဲကြတော့အကုန်လုံးကအစိမ့်တွေအကုန်လုံးကအဝါတွေဖြစ်ပြီးအဝါတွေအကုန်လုံးကအမဲမျိုးပုတ်တွေဖြစ်ကုန်အဲ့တော့ဘယ်သူမှမစားကျင်တော့လွတ်ပြစ်တယ်အဲ့တော့အဓိကကတော့ဈေးတွေကျွေးတဲ့ပြဿနာပေါ့နော်။ကြီးမြန်ဈေးတွေကျွေးတယ်၊အယောင်ထိန်းထားတဲ့ဈေးတွေကျွေးတယ်၊ပြီးရင်လမ်းသွားအောင်လို့ဟိရွက်တွေကိုနှိုးမသွားအောင်လို့လမ်းနေအောင်လို့လုပ်တဲ့ဈေးတွေကျွေးတယ်။ဆိုအဲ့ဒီဈေးတွေကလေဘယ်လိုနေရာနေရာနေဘယ်လိုနယ်စပ်တွေဘယ်လိုနေရာနေဘယ်လိုဝင်လာမှန်းမသိတဲ့ register မှတ်ပုံတင်ထားတဲ့ဟာတွေမဟုတ်တဲ့အဲ့တော့အစိုးရအနေနဲ့ကလည်း FDA ကနေစီးမျဉ်းစည်းကမ်းတွေထုတ်ပြီးရဲစစ်ဆေးမှုတွေဆိုတာကဘလို့မှအသေးစိတ်မလိုက်နိုင်ဘူးရက်ွက်ဈေးွက်တွေကိုအဲ့တော့ဒီဈေးတွေကမြို့ဝနေပြီးတော့နေကနေရွာထိရောက်သွားတယ်အခုရွာမှာရှိတဲ့ရင်းနှီးနှီးွက်တွေကအစားသူအဲ့လိုမျိုးတွေဖြစ
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့ဒီဓာတ်ဈေးသုံးလုံးနဲ့ပြဿနာကဘလို့ပဲပုံဖြစ်လာတာလဲဆရာမကြီ
းရင်းနှီးနှီးွက်တွေကအစားနဘတ်တစ်ကကြတော့စိုက်ပျိုးထုတ်လုပ်တဲ့နေရာမှာစပြီးတော့မြေပြင်းတဲ့ကစနစ်ကြအောင်မြေမပြင်းဘူးမြေကြီးတွေကအပေါ်ရန် top slide လို့ပြောတယ်တပေးနှစ်ပေးတွေကမြေကြီးတွေကအကုန်လုံးကတကယ်စိုက်ပျိုးဟိုလူသားအကျိုးပြုစေမဲ့ micro လို့ပြောတာတွေအကုန်လုံးကမရှိတော့ဒီကောင်တွေဆိုရင်ဘယ်ရှားမှမသိတော့အဲ့တော့အပေါ်ကဟင်းဟင်းနဲ့စိုက်ပျိုးထုတ်လုပ်မှုကိုအာဏိတင်ဖြစ်စေမဲ့အပေါ်ရန်မြေလွှာတွေအကုန်လုံးကမကျန်းမာတော့မကောင်းတော့ healthy soil တွေမဟုတ်တော့အဲ့တော့ဘာဖြစ်လဲဆိုတော့အပြင်မှာဆေးရောက်နေသူကလေအရန်ရောက်နေအဲ့ဒီဆေးတွေကလေခုနဒီမြေဒီအသီးတွေကိုပုံမှန်တဘာဝအီးတိုင်းစိုက်ပျိုးထုတ်လုပ်မဲ့အစားဒီဆေးတွေကျွေးလာရင်အရွက်တွေကြီးကြီးဖြစ်လာမယ်တခုံတို့အပွင့်တွေတခုံတို့ပွင့်လာမယ်အသီးတွေတခုံတို့တီးလာမယ်အဲ့ဒီဓာတုဆေးတွေကိုကျွေးတဲ့ရင်းချင်းမှုကြီးကကာချာကြီးကအရန်ကူများနေအဲ့ဒါကြီးကတော့မြန်မာပြည်အတွက်အင်မတန်ကြောက်စရာကောင်းတယ်ဒီစိုက်ပျိုးထုတ်လုပ်မှုလဲကွင်းနေငငယ်တော့ကတော့ကွင်းထဲရောက်ပြီးဆိုလက်ကြီးနှစ်ဖက်ကိုဝါဆိုမြှောက်ပြီးတော့အပြင်ဘက်ကြီးဖွင့်ရင်အသက်ကိုရှူရှားလိုက်အခုအဲ့လိုရှူလို့မရတော့အရန်ကြောက်စရာကောင်းတယ်အဲ့လိုရှူလိုက်လို့ရှိရင်ဗစက်ထုတ်ကိုတန်းဝင်ပါကပုတ်တက်စီပေါင်းတက်စီမှုတ်တက်စီအစိတ်ကြီးရဲ့ကျွင်းကျန်နေဒီအဲ့လေထဲမှာအပြည့်ပဲပြီးရင်စပားစိုက်ပျိုးမှုကထုတ်လာတဲ့ဘီသိန်းတွေကာဗွန်အောက်ဆိုက်တွေလေထဲမှာရှိတဲ့ကာဗွန်အောက်ဆိုက်ကအရန်မြင့
်ဟုတ်ကဲ့ဆရာမအခုလိုဒီဓာတုဆေးသုံးလွန်းတာနဲ့ဒီလေတုထိခိုက်တာကြောင့်နောက်ဆက်တွဲတွေရောသတိပြုစရာရှိသေးလားဆရာမ
ကျမတို့ခု global warming climate change လို့ပြောကြတဲ့နေရာမှာ atmospheric carbon dioxide ကအရန်ကို rising ဒါကြောင့် temperature ဘာလို့မြင့်လာလဲဆိုတာကအဲ့ဒါလေးကြောင့်အဲ့တော့ကျမတို့ကသိပ္ပံကြီးကြ global သုတေသနတွေလုပ်တယ်ထွက်လာတဲ့အဖြေတွေကဒီလိုပိုသက်ဆေးပေါင်းသက်ဆေးတွေကြီးမြန်ဆေးတွေဒါတွေကျွေးခြင်းကြောင့်ပတ်ဝန်းကျင်ကြီးရဲ့ဘလောက်တောင်မှထိခိုက်ဆိုးရိုးမှုတွေဖြစ်လဲဆိုတော့ထုတ်လုပ်တဲ့စားသုံးကုန်ဒီနံဥပမာပြောရလို့ရှိရင်မြန်မာလူမျိုးတွေဆိုတော့ဆန်စားတယ်ဆိုတော့စပားပေါ့ပြီးလို့ရှိရင်ပြောင်းပေါ့ပြီးရင်ပဲမျိုးစုံမှာဘလောက်တောင်ကျသွားလဲဆိုရင်အသားဓာတ်ပါဝင်မှုက20ရာခိုင်နှုန်းအထိအောင်ကျရယ်တန်ဓာတ်ပါဝင်မှုက14ရာခိုင်နှုန်းအထိကျပြီးတော့ဇင်ဓာတ်ပါဝင်မှုက15ရာခိုင်နှုန်းအထိရော့ကျသွားစေတယ်ဆိုတဲ့သုတေသနတွေ့ရှိချက်ကိုကျွန်တော်တို့တွေ့ထားတယ်အញ្ញမ်းကြောက်ကြကောင်းတယ
်ဟုတ်ကဲ့ဆရာမနောက်ထပ်ရောနောက်ဆက်တွဲသတိပြုစရာရှိသေးလားဆရာမ
ဒီပဝင်းကျင်ရဲ့ temperature ကြီးက5ဒီဂရီ celsius အရန်တိုးရင်ကျမတို့အကုန်အေးပျော်ပြီးသေးကုန်ကြတော့မှာဒါကြောင့်မို့အရန်ကြောက်လို့ကမ္ဘာလုံးဆိုင်ရာကာကွယ်မှုတွေအများကြီးလုပ်နေကြတယ်အဲ့ဒီထက်မှဘာလဲဆိုဆစ်ဆုပ်ကပြောတယ်အဲ့လိုရာသီဥတု temperature တွေမြင့်သွားတဲ့အတွက်ကြောင့်ခုနပိုးတွေမှိုတွေကအရန်ကြတယ် အဲ့တော့ဘာဖြစ်လဲဆိုနောက်ဆက်တွဲကနာဘုဒ္ဓစီရီမှုတ္တစီရီမတရားသုံးဆွဲတာတွေဆိုတော့သူကချက်အေးသူ့အမေရိုက်တယ်လို့ဖြစ်အကုန်လုံးကပတ်ပတ်လဲပြီးတော့ပြဿနာတွေကတကယ့်ကိုညောင်များစွာကိုကျမတို့ဒီစိုက်ပျိုးထုတ်လို့မှုခွင်းဆက်ကြီးတစ်ခုလုံးကရင်ဆိုင်နေရဗမာတိတာလဲဆိုတော့အခုဟောမင်းကလေးနေလှုပ်ပြန်ပြီဟာအခုမိုးရသူမှုကမလိုတဲ့အချိန်ဒီကြိတ်ကြိတ်ချိန်မှာမိုးတွေကမတရားရွာလာပြန်ပြီမိုးတွေဆွေးလာပြန်ပြီဟောလိုတဲ့အချိန်ကျတော့မိုးမရွာဘူးမိုးခေါင်ကြီးကြီးတွေပကြအပ်ကုန်ပြီရေတွေသွင်းရပြန်ပြီအဲ့ဒီမှာစိုက်ကျိုးစရိတ်ထုတ်လို့မှုစရိတ်တွေကလိုတာထက်အစာပေါင်းများစွာပိုးပြီးတော့ကုန်ရောထွက်လာတဲ့ဒီနယ်ရဲ့ကျောင်းစရာဈေးကွက်ကမရှိဈေးရမရှိတခြားမှုလို့ကျမတို့လက်သမားတွေကဆင်းရဲပြီးဆင်းရဲရင်မွဲပြီးမွဲရင်အဲ့တော့ပတ်စံအားဖြင့်တော့ရတယ်။ဒါပေမဲ့ငွေရေးကြောင်းနဲ့မှုကြောင့်အဲ့ပတ်စံကဘာမှပြန်ဝယ်လို့မရတော့ကုန်ထုတ်လို့မှုစရိတ်တွေအလုပ်သမားစရိတ်တွေအဲ့ဒီပြဿနာကြီးကိုကျမတို့တိုင်းပြည်ကရှင်းမပေးနိုင်
ဘူး။ဟုတ်ကဲ့ဆရာမ။နောက်ဆုံးရောဘာထပ်ပြောချင်တယ်လဲဆရာမ
။ကျမတို့ရဲ့ကျမကြီးကဏ္ဍအာဟာရကဏ္ဍမှာအဲ့ဒီပြဿနာကြီးကဘယ်လောက်ထိလာထိကြိုက်နေလဲဆိုရင်အခုဆန်တော့စားနေရပဲလေ။ဖွင့်စုံနေတဲ့ပေါ်ဆန်မွေးလေးကိုစားနေရပဲ။ဒါပေမဲ့အဲ့ဒီဆန်စိုက်ပျိုးထုတ်လို့မှုမှာသုံးလိုက်တွင်းလိုက်တဲ့ရေကဘယ်လောက်ထိအာဆင်နစ်တွေပါလာတာလဲ။ပြီးရင်ဆိုးဆိုးကပြောသလိုအခု atmospheric carbon dioxide ကြီးကလေထုထဲမှာအရင်များနေရခုနပြောတဲ့ပုတ်သက်စီးတွေပေါက်သက်စီးတွေမှုတ်သက်စီးတွေစပါးတွေပဲစိုက်ပျိုးထုတ်လို့မှုကထွက်လာတဲ့မီသိန်းကြောင့်ဝေးတယ်အဲ့ဒီတွေရဲ့ရိုက်ခတ်မှုကြောင့်အခုဆန်လို့ဂျုံလို့ပဲလို့ရမှာအသားတန်တက်ပြီးစင်တက်ပြီးရော့ကျသွားတယ်ဆိုတာအဲ့ဒီသမင်းကိုပဲစားနေတဲ့သူတွေရဲ့အာရုံဘလောက်ထိအောင်မြန်ချုပ်တက်သွားပြီလဲဆန်တစ်ခုတည်းကိုပြီးခိုးနေရမဲ့သူဆိုရင်သွားပြီအဲ့တော့သမီးမကဒီလိုကိုဖြစ်နေပြီဆိုတော့ကျမတို့လူမျိုးတွေအားရချုပ်တဲ့မှုကတွေးကြည့်ရင်အင်မတန်မှကြောက်စရာကောင်းတယ်။ဒါကကျမတို့ကတိကျပညာတွက်ချက်ပြီးထွက်လာတဲ့အဖြစ်တွေရတွေးကြည့်ပြီးအရန်ကြောက်သွားလို့
ဟုတ်ကဲ့ကျေးဇူးများလေးတင်ပါတယ်ဆရာ။